မေရိကန်ပြည်ထောင်စုမှာပထမဆုံး Omicron COVID positive ကူးစက်မှုကိုကယ်လီဖိုးနီးယားပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ
် The individual was a traveler who returned from South Africa on November the 22nd
ကူးစက်ခံရသူကနိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကပြန်လာသူဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာကူးစက်မှုကိုအတည်ပြုခဲ့ပါတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်ထိုနီဖောချီကဗိုလ်ထုနေအင်ဗီရိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယောဂကူးစက်ခံရတဲ့သူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်ကြောင်းနဲ့တီးသန့်ခွဲထားပြီးစမ်းသပ်ဆစ်ဆင်းမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိုမီကရွန်ပိုးသက်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်စမ်းသပ်ဆစ်ဆင်းမှုတွေတိုးမြင့်ဖို့အမေရိကန်ဆွေးရကပြင်ဆင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲယောဂပိုးသက်ကူးစက်မှုအတည်ပြုခဲ့တာပါအမေရိကန်သတင်းတွေမှာတော့အမေရိကန်ကလာမဲ့ခီးသွားတွေကိုကာကွယ်ဆေးထိုးစီဖြစ်စေမထိုးစီဖြစ်စေကိုဗစ်ရောဂါပိုးရှိမရှိခီးမထွက်ခွင့်တရက်လိုမှာစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလဲဖော်ပြနေပါတယ်ခီးသွားတွေအနေနဲ့အမေရိကန်ကိုရောက်လာပြီးသတင်းတစ်ပတ်ကြာကိုဖတ်တာတီးတန့်ခွဲနေထိုင်မှုနဲ့၃ရက်ကနေ၅ရက်အတွင်းနောက်ထပ်စစ်ဆေးမှုခံယူဖို့စီကံသိထုတ်ပြန်သင့်မသင့်ဆိုတာကိုလည်းတာဝန်ရှိသူတွေဆွေးနွေးနေတယ်လို့ဆိုပါတယ်ဆွေးနွေးနေဆဲဖြစ်တဲ့စီကံသိမှာပြည်ပကနေအမေရိကန်ကိုပြန်လာတဲ့ခီးသွားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်ဒီစီစဉ်သစ်ကိုတော့သမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့မှာကြေညာမယ်လို့လည်းခန့်မှန်းနေကြပါတယ်